ကချင်ပြည်နယ်ဖားကန့်မြို့နယ်စိုင်းတောင်စိတ်မှုနယ်ဂျန်ကက်ရွာတွေမှာတော့စစ်ကောင်စီတပ်နဲ့ကချင်လူမျိုးရေးတပ်မတော် KIA ပူးပေါင်းတပ်တို့ကြားမှာပြီးခဲ့တဲ့သတင်းပတ်ကနေစပြီးတော့တိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတာပါ။ဒီဖြစ်ပွားတဲ့တိုက်ပွဲတွေအတွင်းမှာဒေသခံပြည်သူ10ဦးထပ်မံနဲ့အသက်ဆုံးခဲ့ရတယ်လို့နေကန်တွေက VOA ကိုပြောပြပါတယ်။
စတင်ပါခုနှစ်ရည်နှစ်များပါဒီစိန်တောင်ရွာခဲကိုစစ်ကောင်စီကအတေရဟိုစီကြောင်းထိုးလာပေါ့နော်စီကြောင်းထိုးလာပြီးအဲစိန်တောင်ရွာကလက်ကီနဟိုတယ်မှာဆိုတော့အမှတက်ဆွဲထားတာတက်ဆွဲထားပြီးတော့အမှအဲဝင်းထိုင်းနေဆိုရှင်လက်အဲခန်းထားပေါ့အပြင်မထောက်ဆိုင်အောင်ဆိုတော့အဲစတင်ပါခန်းထားပေါ့နော်ပြီးအဲခုနှစ်ရည်နှစ်ရှိနေမှာလေအဲအဲဒူလေးရောက်ပြတ်ထားပေါ့အဲလန်ဒေါ်လန်လာပြီးပေါ့ဒီဒူလေးရောက်ပြတ်ထားရှိတယ်အဲစကောင်စီရောပေါ့နော်အဲလူငယ်လေးရောက်ပေါ့အဲ့လိုအခြေအနေရှိတယ်ပြရှင်ရင်ဒီ9890စတဲ့ဒီနေ့ ठी ဟိုတိုင်ပွဲပြင်းထန်ရုံပေါ့နော်အဲ၄ရက်ရှိပြီတော့ဆယ်ပြည်သူတွေအတင်းဆုံးတော့9ရောက်တော့ပုံရဟာရပေါ့နော်ပြရှင်အဲ့ထက်မကနိုင်ဘူးပေါ့အဆုံတန်ရဟာများတယ်ပြရှင်အဲလက်လက်ကြီးပြန်ပြန်လန်တက်ခတ်လို့ဒီပြည်သူရဲ့နေအိမ်တွေချိခိုက်ပျက်စီးရတယ်အများကြီးရှိရပေါ့နော်တော့ဆယ်အဲဒီဆုံးတဲ့ပြည်သူတွေတော်တော်ဆယ်ရောက်တော့မကောက်ဘူးပြောတယ်အဲ့လိုလို့ဆက်ကျွန်တော်ပုံရဟာခုနှစ်ယောက်ရဟာပေါ့နော်အဲ့ဒါလို့မရှိရမှာလေ
တိုက်ပွဲတွေထဲမှာဖြစ်ပွားခဲ့တဲ့ထိခိုက်သေဆုံးမှုတွေနဲ့ပတ်သက်လို့တော့ VOA မြန်မာပိုင်းအနေနဲ့တီးခြားအတိမပြုနိုင်သေးပါဘူးဒီဖားကန်တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကလည်းတရားဝင်သတင်းထုတ်ပြန်တာမတွေ့ရသေးပါဘူးလက်ရှိမှာတော့စိုင်းတောင်ရွာအဝင်အထွက်လွမ်းအလုံးကို KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကပိတ်ဆို့ထားတယ်လို့ဒေသခံတွေကပြောပြပါတယ်ဖားကန်စိုင်းတောင်လမ်းမိုင်စမ်းကျွယ်၁၄စိတ်မမုံကျောက်တူးတောင်ဆက်လေးစိတ်စတဲ့စိုင်းတောင်တွေကိုဝင်ရောက်လာနိုင်တဲ့လမ်းကြောင်းတွေအကုန်လုံးပိတ်ခံထားရတယ်လို့ဒေသခံတွေကပြောပြတာပါလက်နက်ကြီးကြီးတွေကြတာကြောင့်လဲစိုင်းတောင်ရွာတွင်းနဲ့ရွာနီးဆက်ဖြစ်တဲ့စမ်းကျွယ်မော်တောင်ယူမာစတဲ့ရွာတွေကိုပါကျရောက်ခဲ့တာကြောင့်ဒဏ်ရာရသူတွေတိုးလာနေတယ်လို့ဒေသခံတွေကပြောပြပါတယ်စစ်ကောင်စီတပ်ဖွဲ့တွေဝင်ရောက်စီးနင်းခဲ့တဲ့စိုင်းတောင်ရွာက Lucky Man Hotel မှာတော့ဟိုတယ်ဝန်ထမ်းတွေနဲ့အရက်သားပြည်သူတချို့ပိတ်မိနေတယ်လို့လည်းပြောပြကြပါတယ်။အဲဒီလိုမျိုးပိတ်ဆို့ပြီးတော့ဖမ်းဆီးခံထားရတဲ့သူတွေလွတ်မြောက်နိုင်ရေးအတွက်ကချင်ငိမ်းညာရေးအကျိုးဆောင်အဖွဲ့ကအကျိုးတော်ဆောင်တဦးဖြစ်တဲ့ရွတ်စောခေါင်ကတွားရောက်ညှိနှိုင်းတဲ့အချိန်မှာသူပြစ်ခတ်ခံရပြီးတော့ပေါင်မှဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပြပါတယ်။ဒီလိုမျိုးဖြစ်ပွားခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ကချင်ငိမ်းညာရေးအကျိုးဆောင်အဖွဲ့ကိုရောစစ်ကောင်စီပြောခွင့်ရကိုရော VOA မြန်မာပိုင်းအနေနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့ပြန်လည်တုံ့ပြန်ပြောဆိုတာမရှိပါဘူး။လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့ KIA သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့ဖားကန့်မြို့နယ်တွေကတိုက်ပွဲအခြေအနေအသေးစိတ်ကိုသေချာမသိရသေးဘူးလို့ပြောပါတယ်။ဒါပေမဲ့ကချင်ငိမ်းညာရေးအကျိုးဆောင်အဖွဲ့ကအကျိုးတော်ဆောင်တဦးဖြစ်တဲ့ရွတ်စောခေါင်ထိခိုက်မှုကိုတော့အတည်ပြုပါတယ
်။လောလောဆယ်ပြည်ပြည်စုံကတော့မရဘူး။ဒါပေမဲ့ဒီနေ့တဲ့ပေါ်ရောပြင်းထန်နေလို့ချားရပါတယ်အဲ့ဒီဟိုတယ်မှာပေါ့လေနော်ဝိုင်းထားတဲ့ဟိုတယ်မှာတက်ပွဲတဲ့ဆက်ဖြစ်နေတယ်ဆိုတာချားရပါတယ်မိမိနဲ့ချင်းနေကိုတော့ကိုအဲမိသားသုံးဝေးဖြစ်ပါတယ်ဟုတ်ကဲ့ကျွန်တော်မနေနဲ့ဖြစ်တာပါအဲဖြစ်တယ်ဆိုတာလဲအဲဟိုစကားစပဲကနဲ့လင်းနေချင်းနဲ့ပြစ်လို့အဲ့ဒီမိုင်းစတဲ့ဖြစ်တယ်လို့ပြောတယ်ဟိုဘေဘက်ပေါ်မှာပေါ့နော်အဲလည်းချီတော့တွေ့ရတယ်သူတော့ပုံလေးပါပဲတင်ထားတာဟာကြည့်ရတယ်နော်
တိုက်ပွဲတွေကဇက်တိုက်ဆိုသလိုပြင်းပြင်းထန်ထန်ဖြစ်ပွားနေတာကြောင့်ဒေသခံပြည်သူတွေမှာဘေးလွတ်ရာကိုတင်းရှောင်ထွက်ပြေးနေကြရပါတယ
်အဲ့တို့ဒီအဲအတော်များဒီနော်နတ်မော်ဘက်သို့ဆိုင်းအောင်ဘက်သို့ပြေးကြပါတော့နော်အဲဘောကောင်းဆန်းပဲပြေးကြပါဗောဒီဟိုအဲဆွာဒီဖက်ကံပဲပြေးရရှိရတို့များလူထောင်ထောင်ကမ်းရှိမှာပေါ့အစကြောနေမှာပဲတို့နေနေကြရရှိရပါတော့အိမ်ထမှာပဲအိမ်ဆောင်တော့ကျန်ကျန်နေခဲ့တွေ့ရှိရတယ်လက်နေစီတဲ့မင်းဝင်ကြတာဆိုတော့ပြေးနေကြပါတော့တော့ဆယ်ပါဟိုနေအိမ်လည်းချိတယ်အဲတေးရဟာရရှိရတန်ရဟာအကုန်လုံးဟိုကြောက်နေရပါတော့တာလုံးကတော့ဆိုအချိန်ကြီးဆိုတော့ရှုပ်ထွေးနေပ
ါဒီနှစ်မတ်လပိုင်းကနေစပြီးတော့ကချင်ပြည်နယ်တွင်းနေရာတော်တော်များများမှာတော့စစ်ကောင်စီတပ်နဲ့ KIA ပူးပေါင်းတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်လာနေပါတယ်ဆွမ်ဘရာဘွန်အင်ဂျန်ယန်စဒုံမျိုးလှစင်ပေါ်မျိုးမိုးမောင်းနဲ့နေဆက်ကုံတွယ်ရေးမျိုးဖြစ်တဲ့ကံပိုက်တီအပြင်ရှမ်းပြည်မြောက်ပိုင်းမဘိန်းမျိုးတွေကိုပါစစ်ကောင်စီကလက်လွတ်ခဲ့ရပြီးတော့အတိုက်ခံလက်နက်ကိုင်အင်အားစုတွေထိန်းချုပ်ထားကြောင်းကြေညာထားပါတယ်။ဖားကတ်မှာတော့ပြီးခဲ့တဲ့ဩဂုတ်လ14ရက်နေ့ကနေစပြီးတော့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးတော့တချို့နေရာတွေကို KIA နဲ့ပူးပေါင်းတပ်တွေကထိန်းချုပ်ထားကြောင်းလည်းပြောဆိုထားကြပါတယ်ရှင်။